မင်္ဂလာပါရှင်။မတ်လ17ရက်နေ့ကကျင်းပခဲ့တဲ့ပြည်အောင်စုညီညာရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့ KIO ကချင်လူမျိုးရေးအဖွဲ့ကိုယ်စားလှယ်တို့ကြားညီညာရေးဆွေးနွေးပွဲကို KIO အဖွဲ့ရဲ့ဖိတ်ကြားချက်နဲ့လေ့လာသူဖြစ်နေရောတက်သေးဖြစ်နေပါတက်ရောက်ခဲ့တဲ့ UNFC ညီညွတ်သောတိုင်းရင်းသားများဖက်ဒရယ်ကောင်စီရဲ့တွဲဖက်အထွေထွေတွင်ရင်းမှုနှင့်ဗိုလ်မှူးကြီးခွန်အုပ်ကနဲ့ရွှေလီမြို့မှာကျမတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ဒီဆွေးနွေးပွဲမှာအင်ရှင်တရုတ်နိုင်ငံရဲ့ဝင်ရောက်ဆက်ဖက်မှုကြောင့်ပူးတွဲကြေညာချက်ထုတ်တင်နေရမှာကြန့်ကြာခဲ့ရတယ်လို့ကြားသိရပါတယ်။တရုတ်နိုင်ငံရဲ့ကိုယ်စားလှယ်ကဘလို့များပါဝင်ပတ်သက်ခဲ့လို့ပါလဲရှင်
။ကြိုက်ဘူးဒီချိုစာလုံးတွေပြင်ပေးပါဒီချိုစာလုံးတွေဘာဖြစ်တင်လဲဆိုပြီးတော့ဝင်ရောက်အကြံပေးတာပေါ့ဗျာရိုးရိုးပြောရင်တော့ဒါပေမဲ့ဆက်ဖက်တဲ့သဘောမျိုးအင်တာဗန်များတဲ့အခါကျတော့အဲ့ဒီဘောမှာနှစ်ဖက်သလုံးမှာသိစိတ်မကောင်းကြပါဘူး။သို့တော်လည်းပဲတချို့ကိစ္စတွေမှာကိုကူသုံးဖြတ်ကိုကူသဘောတူကိုကူလောက်ဝမယ်ဟာတည်းရှိတယ်ဒါကြောင့်ကျွန်တော်တို့ကကဲတာဆိုရင်ဒီအင်ရှင်မှာတော့ကိုကလာမိပြီဆိုတော့ပြင်ပေးလိုက်အချို့စကလုံးတွေတချို့ထွက်လာတဲ့ဟာတွေသို့တော်ကိုအထက်မှာတကယ်ရရှိတဲ့ဟာတော့ဆက်ကြိုင်လာပြီးတော့အလုပ်ဆက်လုပ်ကျွန်တော်တို့အဲ့လိုဒါကြောင့်အခုထွက်တာတဲ့ joint statement ထဲမှာမပါတဲ့တချို့အရေးကြီးတဲ့အချက်တွေကိုကျွန်တော်တို့ကအလုပ်ဆက်လုပ်ဖို့တော့ခြံထားလိုက်တယ်ဒါဒီအင်ရှင်ရဲ့အင်ရှင်ပြဿနာကြောင့်အကြံပေးတဲ့အတွက်ကျွန်တော်တို့ကလောက်လာတယ်ဒါကြောင့်just statement ထဲမှာမပါတယ်နဲ့ပို့ပြီးတော့နဲ့နဲ့ရှိုင်းရှိုင်းအတူလောမယ့်ကိစ္စတွေအားကျွန်တော်ဆက်လုပ်ပါမယ်အဲ့ဒီဘောတော့ကျွန်တော်တွေ့ရတယ
်အခုလို့သူများနိုင်ငံမှာလာပြီးဆွေးနွေးတဲ့အခါကျတော့အင်ရှင်ရဲ့စပတ်မှုခံရတာပေါ့နော်အဲ့ဒီတော့ကိုယ့်ရဲ့ပြည်ရင်းမှာပဲတစ်ဖက်နဲ့တစ်ဖက်နားလည်မှုတွေယုံကြည်မှုတွေနဲ့မျက်နှာချင်းဆိုင်ပြီးဆွေးနွေးဖို့ကမဖြစ်နိုင်ဘူးလားရှင
်ခေါ်တယ်လို့ပြောတာလည်းကျွန်တော်တို့က legal protection ကိုတင်ပါမယ်ချိန်မှန်မှလည်းကျွန်တော်တင်ခဲ့ဘူးဒီကပရိုတက်ရှင်လောက်ပါအဲ့ဒါမလုပ်ရင်ပြည်တွင်းကကျွန်တော်တို့လုပ်လို့မရဘူး international မှာကြည့်လို့ရှိရင်ပြည်တွင်းမှာ legal protection မလုပ်နိုင်ရင်ပြည်ပမှာကြီးပဲတွေးကြတယ်ကျွန်တော်တို့ဖိလစ်ပိုင်ပွဲဆိုလဲမလေးရှားမှာပဲဆွေးနွေးတယ် indonesia ပွဲဆိုလဲကမ္ဘာမှာလှည့်ပြီးတော့ဆွေးနွေးတယ်သီလလင်္ကာမှာ6ခါလောက်ဆွေးနွေးတယ်သူတို့မတိုက်ခင်မှာအဲ့ဒါလည်းနိုင်ငံခြားမှာပဲဆွေးနွေးတယ်သူပြည်တွင်းမဆွေးနွေးပြည်တွင်းဆွေးနွေးကြရပြင်ဒီ PR ပေါ့ဟိုဒါ right သူဒီမို့ indirect PR ရှိနေတော့အဲ့ဒီ PR အောက်မှာဆွေးနွေးတဲ့ဆိုလွတ်လပ်တဲ့သဘောစာတာမထွက်လာဒါကြောင့်ကျွန်တော်တို့ကလွတ်လပ်တဲ့ဒီမီခိုကင်းတဲ့နေရာမှာဆွေးနွေးခြင်းကထွက်လာတဲ့သဘောတူချက်တွေပါတယ်ကကျွန်တော်တို့ပို့ပြီးတော့စစ်စစ်မှန်မှန်တရားပြတာမှုရှိတယ်အဲ့ဒါလို့ကျွန်တော်သုံးသပ်တယ်အဲ့ဒါကြောင့်ဒီ venue ကိုခေါ်တဲ့ဒီဆွေးနွေးတဲ့နေရာလည်းအင်တာအရေးကြီးတယ်ဖြစ်ပြီးတွင်ကိုကျွန်တော်တို့မပြောသေးတာအဲ့ဒါကြောင့်
တရုတ်နိုင်ငံရဲ့ခန့်ကန်နာကတော့နေနမီချင်းလဲထိစပ်နေတဲ့အိန္ဒိယနိုင်ငံလဲဖြစ်တယ်ဆိုတော့ဒဏ်ရိုက်ပတ်သက်တယ်လို့ပြောလို့ရပါတယ်။နောက် EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့ဥပမာနော်ဝေးပေါ့နော်။နောက်ဂျပန်နိုင်ငံပေါ့နော်။အဲ့ဒီနိုင်ငံတွေကလည်းမြန်မာနိုင်ငံအမျိုးသားပြန်လည်သိမြင်ရေးကိုဥတီတဲ့ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုရန်ပုံငွေတွေနဲ့ပံ့ပိုးပေးနေတာတွေ့ရပါတယ်။ UNFC ကိုရောအဲ့လိုမျိုးပံ့ပိုးပေးတာရှိပါလားရှင
်။ကျွန်တော်တို့အနေနဲ့တော့လောလောဆယ်တဲ့တရားဝင်ပေါ့ကျွန်တော် UFC နဲ့ MOU လက်မှတ်ထိုးပြီးတော့ပူးပေါင်းဆောင်ရွက်နေတာဂျပန်ပဲရှိတယ်။ Nippon Foundation ကတော့သူကျွန်တော်တို့ရဲ့လုပ်ငန်းတွေမှာသူဟိုဟာဘောလေဟိုဒီပူးပေါင်းဆောင်ရွက်ဖို့လက်မှတ်ထိုးတော့သူတစ်ဖွဲ့တော့ရှိပါတယ်။သူတစ်ဖွဲ့ကတော့ကျွန်တော်တို့ဒီအစည်းအဝေးတွေခရီးစဉ်တွေတိုင်ပင်နှင်းတော်တာတွေတော့အကူအညီပေးနိုင်ပါတယ်။ Tokyo မှာသူရဲ့ဂျပန်မှာဖိတ်ခေါ်ပြီးတော့လည်းအစည်းအဝေးလုပ်ဖို့ပေးနိုင်ပါတယ်။သို့တော့ကျွန်တော်တို့ကြည့်တော့တော့ Norway တို့တခြားယူရိုပကအထောက်ပံ့နေကြတော့ဒီမြန်မာဖိပစ်စင်တာကိုအဓိကထားပြီးတော့ဝါတယ်လို့သိရတယ်။သို့တော်လည်းပဲဒီအခုအချိန်ထိပေါ့လေယုံကြည်စိတ်ချတဲ့အခြေအနေမျိုးကတိပေးထားတဲ့အတိုင်းကူညီမဲ့အမောက်အရေးအတွက်ကိုတခါတည်းကူညီတာတော့မရှိသေးဘူး
။နိုင်ငံတကာကနေပြီးတော့အခုလိုမျိုးပေါ့နော်မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ရန်ပုံငွေတွေပံ့ပိုးပေးနေတယ်ဆိုတော့လောလောဆယ်မြန်မာအစိုးရအနေနဲ့ကရောဘလောက်အတိုင်းအတာအထိရံမုံငွေတွေခွဲဝေချထားပြီးတယ်လို့သိရပါလေရှင်
။လစ်ပြီတော့အစိုးရဘက်ကတပြားမှမထုတ်ဘူး။သူရဲ့ဘတ်ဂျက်တစ်ခုလုံးမှာငင်းချမ်းရေးလုပ်ငန်းအတွက်ဘတ်ဂျက်ဘလောက်ရထားတဲ့သွားမရှိဘူး။အဲ့ဒါသူတို့ကိုယ်တိုင်လည်းမခံတော့မရှိဘူး။ဒါကြောင့်သမ္မတကြီးကငင်းချမ်းရေးတကယ်လိုချင်တယ်တကယ်ငင်းချမ်းချင်တဲ့ပုံကိုကြီးပါ။ဒီမှာလည်းတမတော်အရာရှိကြီးတွေပြောတယ်တမတော်လည်းငင်းချမ်းရေးအင်တန်လိုချင်တယ်။အဲ့ဒီပြောဆိုချက်ကိုအထောက်အကူဖြစ်တဲ့ဟာကနိုင်ငံတော်ဘတ်ဂျက်ချပေးရမှာပေါ့ဒီကိစ္စ။အ ဒါနိုင်ငံကဘတ်ဂျက်မရှိဘဲနဲ့ညီညာရေးလိုချင်တယ်ဆိုရင်ဟုတ်လားဘတ်ဂျက်မရှိဘဲနဲ့လိုချင်ဆိုနိုင်ငံတကာဘတ်ဂျက်နဲ့ပဲဒါညီညာရေးလုပ်မှာပြောတော့လဲညီညာရေးရပြည်တွင်းပြဿနာညီကိုညီညာဖြစ်တယ်ဈေးဈေးကအထက်ကမထုတ်ဘဲနဲ့အပြားပဲမျောတယ်ဆိုတော့အပြားထဲတဲ့လူတွေကသူလည်းပါကြတာပေါ့သူကူညီပေးတဲ့သူလည်းပါကြတာဟိုဒီမှာလို့ပေါ့ကဲကျွန်တော်တို့ကကူညီပေးတယ်ဆိုရင်နေရာတိုင်းရေးပေးတဲ့သူလည်းပါကြတာဒါသူထုံးတာဒါကြောင့်ပြည်တွင်းမှာလည်းလုပ်ကျင်တယ်ပကြဲလေလုံလုံလောက်ရှိတယ်ဆိုရင်ကျွန်တော်တို့ကဘာလို့မှဆွတ်ဖက်တာမခံပဲလဲလုပ်လို့ရတယ်။အခုကဘတ်ဂျက်လုံးဝမထည့်ဘူးဆိုတော့အဲ့ဒါလည်းပဲတော်တော်စဉ်းစားစရာပေါ့လေ။ဘာကြောင့်လဲ။ဘာကြောင့်လဲပေါ့။နိုင်ငံတော်ဘတ်ဂျက်ဘာကြောင့်မထုတ်ကြလဲပေါ့ဒီကိစ္စ။အဲ့ဒါလည်းစဉ်းစားစရာပဲရှိတာပေါ့
။ဒေတာရင်းနိုင်ငံတွေဖြစ်တယ်ဒီအာဆီယံနိုင်ငံတွေကရောမြန်မာပြည်ရဲ့ညီညာရေးလုပ်ငန်းစဉ်မှာဘလို့အခန်းကဏ္ဍကနေပါဝင်နိုင်တယ်လို့သုံးသပ်လို့ရပါလေရှင
်။အင်ဒိုနီးရှားတနိုင်ငံတော့တော့ရှိနေတယ်။ကျွန်တော်တို့ကျွန်တော်လည်းဖိတ်ပါတယ်အင်ဒိုနီးရှားဆိုရဖိတ်တယ်သူတို့ဒီမှာလာအစည်းအဝေးလုပ်ဖို့အစားတူဖြစ်နေရပေးပါတယ်သူတို့လည်းအင်ဒိုနီးရှားလည်းနေရပေးဘူးပါလားတို့တော့အပြေကိုထွက်ဖို့အိုက်ဆိုရဲ့လည်းကျွန်တော်တို့ဒီနေပြီးတော့ကောင်းဆောင်တယ်အပြေကိုမထွက်ကြဘူးအပြေကိုထွက်လို့ရှိရင်ဒီပြည်တွင်းမှာရထားတဲ့အချိန်ဟွာကညော့သွားမှာကြောက်အပြေရောက်ရင်ပြည်တွင်းမှာကအချိန်နဲ့အဟွာနဲ့တိုင်းမှုကပုံကြုံကြည့်ပါညာအချိန်ရှိတာ
ဟုတ်ကဲ့ဟိုအခုဒီဆွေးနွေးပွဲမှာမြန်မာ MPC မြန်မာ Peace Center မြန်မာညီညာရေးစင်တာကကိုယ်စားလှယ်တွေလည်းပါဝင်နေတာတွေ့ရပါတယ်အဲ့တော့ဒီ MPC ရဲ့အခမ်းကဏ္ဍနဲ့လှုပ်ဆောင်ချက်တွေအပေါ်မှာရော UNFC အနေနဲ့အားရကျေနပ်မှုရှိပါလားရှင
်သူတို့ရဲ့တရားဝင်မှုဟာတော်တော်တပြက်ပဲတိုင်းပြည်တပြည်ရဲ့တရားဝင်လမ်းကြောင်းပြောရင်လွတ်တော်ဖျားတယ်ဟိုဘောစုံစမ်းရေးကော်မရှင်တခုနော်ဘာလေးပဲဖွဲ့ဖွဲ့အစိုးရကဖွဲ့တဲ့ဒီကော်မရှင်တရကစုဖွဲ့တရကသူရဲ့လုပ်ပိုင်ခွင့်နဲ့သူရဲ့ဟိုပါကိုဆိုတော့လွတ်တော်တဲ့ law statute law တွေနဲ့ပြဋ္ဌာန်းဥပဒေနဲ့တဲ့တော့လွတ်တော်အတည်ပြုလိုက်ရင်တော့ဒါပိုခိုင်းတာပဲအခု MPC law ကိုကြာတော့ကျွန်တော်ကြည့်တော့သမ္မတကြီးရဲ့အထူး degree ပေါ့အထူးအမိန့်နဲ့ဖွဲ့စည်းထားတာဖြစ်တယ်ဦးအောင်မင်းဦးဆောင်တဲ့ဝန်ကြီး၉ပါးပါတဲ့အကြီးကျယ်ဖို့ဒီအောက်ကအဝန်ထမ်းတွေခန့်တယ်director တွေခန့်တယ်အားလုံးကလာသာသာဝန်ထမ်းတွေဖြစ်တယ်အဲ့ဒီလာသာငွေတွေလက်ပတ်စည်းတွေတော့ Norway initiative ကအစပေးတာပေါ့နော် time ဒီပါအဲ့ဒီ line လောက်မှာပဲရှိတယ်လွတ်တော်ကအတည်ပြုထားတဲ့အစုဖွဲ့မဟုတ်သေးဘူးလွတ်တော်ဒီပင်လေအခုလက်ထိ MPC ကိုမေကွန်ထုတ်တယ်ပါလဲပေါ့ဒီ MPC ကလွတ်တော်ကတော့အဲ့လိုမေကွန်ထုတ်နေတော့တက္ကပူဆိုတာတက္က MPC မလုပ်နေလဲတို့တက္ကိစားဘာဖြစ်လို့ဝင်ပြောလဲပေါ့တို့တက်တွေဆုပ်တယ်ပြုတ်တယ်တက်တယ်MPC ကနည်းနည်းဝေပါမိတော့ MPC ကစိတ်ဆိုးတာတက်တာ။ဒါကြောင့် MPC ကတမတော်ရောလွတ်တော်ရောဆိုတာ challenge ပြန်လုပ်တယ်။ဒါကြောင့်တို့ကအစိုးရတစ်ခုတည်းသမ္မတကြီးတယောက်တည်းရဲ့ဟိုပါနေဝိတ်နဲ့ပြည့်လွှမ်းနေတာတော့။လွှမ်းနေတဲ့ခါကျတော့ပထမပိုင်းလောက်မှာတော့သူကအကျိုးဆောင်ဂျာနေ။ဟိုဘက်လည်းဘောက်ဒီဘက်လည်းဘောက်ဂျာနေအကျိုးဆောင်။အဲ့ဒီရိုးကိုပြတာ။ဒီမီလီတာရို facilitator ရိုးကိုပြတာ။ဩစာဘာရောပြတယ်ဒါပေမဲ့လုံရင်းလုံရင်းနဲ့မပြနိုင်တော့မပြနိုင်တော့ဘက်တစ်ဖက်ပါသွားတယ်ပါသွားတဲ့ခါကျတော့ MPC ဆိုရင်ပြည်တော်စုအစိုးရငင်းငင်းရေးဖော်ဆောင်ရေးဖွဲ့ဝင်ဖြစ်ကျွန်တော်ထည့်လိုက်တယ်တစ်ဖက်ပါရပဲပြောရတော့မှာအရင်တော့ဆိုရင်သာတစ်ဖက်ကမဟုတ်ဘူးကြားမှာနေတယ်လို့လို့လို့အခုတော့ရှင်းသွားတယ် MPC ငင်းငင်းရေးဆွေးနွေးရေးဖွဲ့မှာအဖွဲ့ဝင်ဖြစ်သွားတရားဝင်မှာပဲထည့်လိုက် MPC ကလူရအောင်လို့မှာထည့်လိုက်ထည့်လိုက်တော့တို့ကဒီငင်းငင်းရေဆွေးနွေးပွဲအစိုးရအဖွဲ့ပြည်တဲ့အထက်မှာအဖွဲ့ဝင်တွေဖြစ်ပေါ်
တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရကိုယ်စားလှယ်တွေငင်းငင်းရေဆွေးနွေးပွဲတွေလုပ်ကြတယ်ဆွေးနွေးပွဲတွေပြီးတော့ပူတွဲကြေညာချက်တွေထုတ်တယ်အပြည့်အခက်ရစဲရေးသဘောတူကြတယ်စသဖြင့်ပေါ့လေဒါပေမဲ့အဲ့ဒီဆွေးနွေးပွဲတွေလည်းပြီးသွားရောကရင်ပြည်နယ်မှာတိုက်နေပြန်ပြီကချင်ပြည်နယ်မှာလည်းအစ်စ်ရှိန်တွေမြင့်ပြီးတော့စစ်အင်အားတွေတိုးချတယ်လို့ကြားနေရပြန်ပြီနောက်ရှမ်းနယ်လည်းတိုက်နေတော့မယ်ဆိုတဲ့သတင်းတွေကလူလူကြားမှာပြန့်နှံ့နေတာပါလေအဲ့တော့ဒီသဘောတူညီမှုတွေနဲ့ပတ်သက်လို့အတွေ့အကြုံရပေါ့နော်ဟိုနည်းနည်းလောက်ရှင်းပြပေးပါလားရှင
်ပနမဆိုပြီးတော့လှုပ်လိုက်ရင်လည်းပနမလို့လူတွေကပြည်တာမဟုတ်ဘူးချုပ်လိုက်ပြီး AI ကိုလက်မှတ်ထိုးလိုက်ပြီးသွားတဲ့နဲ့ပဲအားလုံးကငင်းငင်းရရသွားပြီးတောင်ပိုင်းလည်းရပြီးမြောက်ပိုင်းလည်းရပြီး investment တွေလာတော့ဆိုပြီးတော့ဖိတ်လိုက်ပါအဲ့ဒါကိုလို့ကျင်တာဒါကြောင့်အဲ့ဒီ agreement အဆင့်ကိုခိုးဘက်ကတော့တော်တော်တောင်းတယ်ကဲဝါမပေးနိုင်တာက agreement ကိုတက်တက်မဟုတ်ပဲနဲ့ဟိုအလဲသုံးသားလောက်သွားရင်မကောင်းဘူးလို့အဲ့လိုမြင်တာရှိတယ်။ဒါကြောင့်ဒီတကယ်ကိုယုံကြည်စိတ်ချတဲ့အပြစ်ခတ်ရစေအဆင့်ရောက်သွားမယ်ဆိုရင်တစ်နှစ်စစ်မှန်တဲ့နိုင်ငံရေးဆွေးနွေးပွဲပေါ်လာရင်တော့ ဒီ agreement မှာခက်ဖို့တို့တော့ဟိုဟိုဟာဒီလက်ဆုပ်လက်ခံမပြသေးပဲနဲ့ agreement ပဲဆိုရင်ဒီမှာပဲအနိုင်ပိုင်းပြီးတော့ဟိုဘက်ကမသွားတော့ဘူးကွာအဲ့ဒါလို့နေလိုက်ပါအောင်လဲဆိုရင်တကယ်ပဲတကယ်18နှစ်နေခဲ့တာမပြတ်သေးဘူးဟိုရင်တော့ချုပ်ထားတဲ့ဟာတော့မပြတ်သေးဘူးမပြတ်သေးတော့ဘာကြောင့်ဆက်ထိုးဖို့လို့လဲဒါဆက်မတက်ရုံနဲ့ရပ်သွားတာပဲပြီးရင်နိုင်ငံဆွေးနွေးပွဲတင်လိုက်နိုင်ငံဆွေးနွေးပွဲ line တကယ်တက်လာပြီဆိုရင်ဟာလာဒီကရဆေးရေးပါသူရုပ်ဒီစိတ်ချတဲ့စိတ်ရောက်ပါဘာသာစပွဲပေါ်အားလုံးမျက်နှာစုံကြည့်တွေ့နေကြပြီလေရင်းရင်းလေးလေးတစ်စက်မိတစ်စက်ဟာလာဒီတိုင်းပြည်အတွက် nation building ပေါ့ပျက်စီးနေတဲ့ဟာကိုပြိုရွေးနေတဲ့ဟာကိုပြန်လဲထူတော်ဝုတ်လောက်ကြပြီဆိုအဲ့ဒီချိန်မှာဒါရတာပြစ်တာရတာတော့သူကနားပေါ့ပါပဲနောက်တော့ nation wide ceasefire လို့ဟာမျိုးအစိုးရကတိုက်ခံပြီးတော့လူသိနှတ်ကြားဝကဘာသိကြီးညာလိုက်တယ်ဆိုလဲတတ်တိုက်လို့မရတာပဲအဲ့ဒါဆိုတော့အခုကတော့အဲ့ဒါတွေမရှိတော့လိုအပ်လို့တိုက်တယ်လို့လိုအပ်လို့တိုက်တယ်လည်းအခုကချင်မှာနည်းနည်းနားလာတဲ့ရှမ်းပြည်မြောက်ပိုင်းကိုတော့တိုက်တယ်လူ8000ပို့ရတယ်လို့ရှမ်းပြည်မြောက်ပိုင်းကိုတိုက်ဖို့လူ8000ပို့ရတယ်ဟိုမှာဟိုင်းဌာနချုပ်ကိုတိုက်ဖို့
ဟုတ်ကဲ့ဘုံမူကြီးခေါကကိုကျေးဇူးအများကြီးတင်ပါတယ်ရှင်